ဟုတ်ကဲ့ဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီအလှပစေကန်းတင်နေဒီအရေးပြားပြဿနာတွေဖြစ်တဲ့အနေအထားကမြန်မာနိုင်ငံမှာဘယ်လိုအနေအထားရှိလဲဆရာကြီ
းဒီအလှပကူတာတွေအရေးပြားအလှပကူတဲ့စေကန်းတွေကလည်းဒီတော့အသိမရှိနေမယ်ခုနောက်ပိုင်းဆိုအရန်ပေါ်လာတာပေါ့နော်သူပြင်ရန်ကုန်မှာဆိုတော်တော်များပါတယ်ကုလေကုသကြတယ်ကုသကကောင်းတာတွေလည်းရှိသလိုပြဿနာဖြစ်တာတွေဒီတော့အကျိုးကျိုးဖြစ်တာတွေလည်းမကြာခဏကြားရတယ်ဟုတ်တလို့ဆရာဆိုရင်ဒရင်းသာဆန်တော်ကြီးဒရင်းသာထင်တယ်ဒရင်းသာတကူမှာလာပါစီကံတကူကိုဒီ celebrity တယောက်ပေါ့နော်မိမကြီးတယောက်ကတရားဆွဲတဲ့အကြောင်းလေးပါလာတယ်အဲ့ဒါဖတ်ရတယ်ပြီးတော့အခုလောလောလတ်လတ်ပဲသိနေကြခင်မယ်ဒီတပတ်နှစ်ပတ်ပတ်ဝန်းကျင်မှာလာပါစီကံတကူမှာပဲကျောင်းမလေးတယောက်ကပူဇော်မှုခံယူပြီးတော့ပြဿနာဖြစ်တာအဲ့ဒါကိုလည်းလူမှုကွန်ရက်မှာတင်တာကြီးပြန်ရှင်းတာကြီးတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြဿနာလေးဖြစ်နေတယ်ဆိုတော့ဒီအလှပစေကန်းဒီမှာဒီပြည့်လို့ပြည့်တဲ့သဘောသဘာဝလေးနဲ့ဘလို့ရေပြားပြဿနာမျိုးတွေကျင်းရတယ်ဆိုတာကိုနည်းနည်းဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီး
။လမ်းပစေကန်းဆိုတာတော့ခြုံပြောတာပေါ့နော်။အဲ့ဒီမှာကုသမှုတွေကအများကြီးရှိတယ်။အဲအဓိကတော့အသက်အရွယ်ရာဦးမင်းလာတာကိုပြန်ပြီးတော့နှုတ်ပြောင်းကုသကြတာပေါ့။စေလင်းကြီးကုသတာတွေပါတယ်။တောက်စေလင်းကြီးတွေပြီးပြီးကုသတာပါတယ်။နောက်စက်တီနဲ့ကုသတာတွေလည်းပါတယ်။နောက်ဆေးထိုးတာတွေလည်းပါတယ
်။ဟုတ်ကဲ့ဆရာ။အခုဒီနောက်ဆုံးပေါ့နော်ဒီဆီအောင်မတူဖြစ်သွားတဲ့ဒီရေပြားပြဿနာလေးအကြောင်းရောနည်းနည်းရှင်းပြပေးပါလားဆရာကြီးဘာကြောင့်အခုလိုဖြစ်ရလဲပေါ့နော
်ကျွန်တော်ဖန်တီးရသလောက်တော့ဆီအောင်မလေးတရားသူ့ရဲ့အတိလာဘစီကံတစ်ခုမှာရန်ကုန်မြို့မှာပဲအတိလည်းတည်နေတယ်ဆိုတော့လာကုပါဆိုတော့သူသွားတယ်သွားတော့ဆီအောင်ကကင်မီကယ်ပြီးလို့ခေါ်တဲ့ဆေးလိမ့်ပြီးတော့ကုသမှုတစ်ခုကိုလုပ်ပြီးလိုက်တယ်ဒါမဲ့အကမ်းမသိတဲ့အခါကျတော့အဲ့မှာနောက်ဆက်တွဲပြဿနာဖြစ်ပြီးတော့သူ့မျက်နှာတစ်ခုလုံးဖူးယောင်လာတယ်ဒီထွက်တဲ့အဖက်ကြီးကွာတဲ့နေအောင်မခံနိုင်ဘူးဦးကောင်းနေနဲ့ဆက်ပြင်းပြင်းဖြစ်နေတယ်နေရခံရခဲ့တယ်ပြီးရင်အယူမဲတွေဆွဲပြီးကြံနေတယ်ဆိုပြောသူကနေ့စဉ်နေ့စဉ် Facebook လူမှုကွန်ရက်မှာလည်းသူကတင်တယ်တင်တဲ့ဥစ္စာကိုလည်းကြံလေဝင်ရတဲ့လူတွေလည်းတော်များများတွေ့တယ်အဲ့ဒီမှာမှ comment တွေပြီးတဲ့အခါမှာဒီ chemical ပြီးလို့ခေါ်တဲ့ဆေးလိမ်ကြီးကုသတဲ့နေရာမကောင်းတဲ့ဥစ္စာဘာဖြစ်လို့လုပ်တာလဲဆိုပြီးတော့ဒီကုသမှုကိုလာပြီးတော့မကောင်းဆိုပြီးဝေဖန်ရှုံကြတဲ့ဥစ္စာတွေလည်းတွေ့ရအမှန်တော့ကုသမှုကမကောင်းတာမဟုတ်ကြကုသမှုကကောင်းတယ်ဒါအကြောင်းအကြောင်းကြောင့်ပြဿနာဖြစ်သွားတာရှိတော့လीမထင်လဲတွေ့ကြတော့ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘလိုမျိုးအခြားအကြောင်းအကြောင်းကြောင့်တွေကြောင့်ဖြစ်နိုင်ခြေရှိလဲဆရာကြီး
တကယ်တကယ်တော့ဒီ chemical ပြီးလို့ခေါ်တဲ့ဆေးလိမ့်ပြီးတော့ကုသတဲ့နေရာဒီအလှမဆိုင်ရာကုသမှုကုထုံးတစ်ခုပါအခုမှပေါ်လာတယ်မဟုတ်ပေါ်လာတယ်နှစ်10နဲ့ချီချီကြာနေပြီနှစ်30 40အဲ့ဒီလောက်အထိကိုကြာနေပြီပြောတကယ်တကယ်လေကောင်းတဲ့ကုသမှုဖြစ်တဲ့အတွက်ဘလားပါဆိုင်ကကုသမှုတွေမှာအများဆုံးကုသမှုတော်အောင်မှပြောလို့ရတယ်။သူကဘာကြိုးကျေးဇူးတွေရလဲဆိုရင်နေအောင်ဒီကြောင့်အသားကြီးပျက်စီးနေတာတွေပြန်ပြီးတော့ကောင်းတယ်။အဲ့ဒါကိုအခုကြတော့ဒီနေရာမှာပြဿနာဖြစ်သွားတော့ပေါ့နော်။ပြဿနာဖြစ်တာဘယ်လိုမျိုးဖြစ်နိုင်လဲဆိုစဉ်းစားတဲ့အခါကျတော့ဒီကုသမှုမျိုးဆိုဒါကကောင်းတာရှိသလိုဆိုးတာတွေဖြစ်နိုင်တယ်ပေါ့နော်။အထူးသဖြင့်ဒီကံကံပြီးတော့ခေါ်ပြီးနေလို့တာကောင်းနေတဲ့လူတွေနားမဲတဲ့လူတွေမှာနောက်ဆက်တွဲပြဿနာပုံဖြစ်တတ်တယ်။အခုဖြစ်တဲ့ဆံဝမလေးကလည်းအသားခက်မျိုးမျိုးအဲ့တော့ဖြစ်နိုင်တဲ့ point တွေကတော့မျိုးစုံပဲ။လူသားကြီးကစဉ်စဉ်ဖြစ်တဲ့ထိခိုက်ရှာလို့တဲ့အသားကြီးဖြစ်တဲ့လူလည်းဖြစ်နိုင်တယ်။ဒါမှမဟုတ်သုံးလိုက်တဲ့ဆေးကလည်းဗျံပြင်းတဲ့ဟာမျိုးလည်းဖြစ်နိုင်တယ်။ဒါမှမဟုတ်ထားမဲ့အချိန်ထက်ကိုလွန်ပြီးတော့ထားမိသွားတာလည်းဖြစ်နိုင်တယ်။ဒါမှမဟုတ်လည်းဟိုမလုတ်ခင်လုတ်ပြီးမှကြိုတင်ပြင်ဆင်ရမယ့်ဟာတွေလုတ်ပြီးရဲ့အခါကျရင်မှားချရမယ့်ဥစ္စာတွေအဲ့ဥစ္စာတွေမှာလည်းဟိုလွဲသွားတာတွေလည်းဖြစ်နိုင်တယ်
ဟုတ်ကဲ့ဆရာကြီးအခုလိုမဖြစ်အောင်ကာကွယ်နိုင်ဖို့အတွက်ဆရာကြီးဒီဈေးကန်းတွေရောလူနာတွေရောပေါ့နော်ဘလို့မျိုးဆောင်ရံရှောင်ရံတွေကိုသတိပြုတယ်လဲဆရာကြီ
းလူနာအနေနဲ့ကတော့ကိုယ့်ကိုယ့်မဲ့ဆရာဝန်အားကျွမ်းကျင်မှုရှိနေရှိတွေ့ကြုံရှိနေရှိလုပ်နေကြဟုတ်မဟုတ်အဲ့ဒါတွေကိုတော့နှောင်းအပြင်ဖြစ်စေတခြားပြစင်စကားနဲ့ဖြစ်စေသိပြီးတော့ဟိုလုပ်ရင်တော့ဒီကျန်နေတော့ကောင်းတာပေါ့နော်အဲဒီကုသမှုမှာမျိုးဆိုရင်တော့ဆီအောင်ကပူကြီးကြီးကြီးရဗျကိုကုသမဲ့လူကအသားကြီးပုံစံလေးတို့ကျွန်တော်တို့ရေပြားဆီအောင်နေဆိုရင်ကြည့်တယ်ဒီရဲ့အသားကြီးပုံစံတွေကမတူဘူးကုသမှုရေတုံ့ပြန်မှုရေမတူဘူးဟာယောပဒီအလေပိုင်းပေါ့နော်အဲကအသားကြီးလေးဒီရဲ့အသားပုံစံမျိုးကတမျိုးကျွန်တော်တို့ရှေ့တောင်ကရှားဒီမျိုးတွေပေါ့နော်ဖိလစ်ပင်းတို့ထိုင်းတို့မြန်မာတို့မျိုးဒီရဲ့အသားကြီးပုံစံကတမျိုးအဲ့အရာတွေကိုကောင်းကောင်းသိထားရမယ်။နောက်တစ်ခါအဲ့လိုအသားရည်ပုံစံမှာမှ sensitive ဖြစ်တဲ့အသားရည်လား။နောက် မျက်နှာမှာတချို့ပြဿနာတွေဖြစ်နေလားအနာတွေကောင်းနေလားတခုခုရှိနေလားနေလောင်နေလားအဲအဲ့လိုမျိုးတွေကိုလည်းကျောင်းကကောင်းကောင်းသိထားတင်တာပေါ့နော်နောက်ဘယ်လိုဆေးမျိုးကိုယူမှလဲဒီပြင်းလုံးလို့ဆိုတာဆေးတွေကအများကြီးဆေးတခုချင်းမှလဲပတ်စံတွေအပြင်းပြောင်းရတယ်အများကြီးအဲ့တော့ဘယ်လိုဆေးကိုယူမှလဲဘယ်လိုပြင်းအားကိုယူမှလဲနောက်တစ်ခါဒီပြည်လင်းလုပ်တယ်ဆိုတာအပြော့အလေအပြင်အကြီးကားလေးကိုနည်းနည်းစိတ်ဝင်ထိုးပေါက်တဲ့အပြော့အလေအပြင်အမျိုးဆုံးကြီးတယ်အဲ့တော့ဒီလောက်နည်းနည်းသွားမှလေပင်ချိန်မှရက်မှလေနောက်တစ်ခါမလုတ်ခင်လုတ်ပြီးမှဘာလို့မှမလဲနောက်ကိုယ့်ရဲ့လူနာရဲ့ဒီပြည်လင်းမှုပုံစံကဘယ်လိုကုသမှုပုံစံချမလဲဆိုတဲ့အချက်တွေကအရင်ရေးကြည့်တယ်အဲ့ဒီဟာတွေမှာချုပ်ရင်းမှုတစ်ခုခုမှဖြစ်စေဟိုသုံးလေးခုမှဖြစ်စေချုပ်ရင်းတော့တဲ့ခါကျရင်နောက်ဆက်တဲ့ပြဿနာဖြစ်စေတို့မြန်မာပြည်သူတွေကဒါမျိုးပဲဒီများတယ်ဒီပြည်နယ်မှာပတ်သက်ရင်သူကနောက်ဆက်တဲ့ကြံစည်တာဒီကြံစည်တာလေးဖြစ်တယ
်ဟုတ်ကဲ့ဆရာဦးလိုဒီအလှပစေကန်းတွေနဲ့အရေးပြပြဿနာတွေဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အရေးကြီးတာလေဖိနေအတွေ့အကြုံနဲ့တကယ်ကုသတတ်တဲ့လူဖြစ်ဖို့ဆိုတာလေအရေးကြီးပါတယ်ကုပြင်းနေတာကကျွန်တော်တွေ့နေရတာပေါ့နော်သူချင်းဆောင်းအောင်ပြီးတာမကြသေးတဲ့ဆောင်းအောင်ငယ်တွေဖွင့်တာများပါတယ်သူတို့ကတကယ်ပြင်မှတင်တာဘလောက်တက်ခဲ့လဲမသိဘူးပေါ့နော်ဒါတော့ပြင်ပြင်မယ်အဲလာအနေငယ်ပြင်ပြင်မယ်ပြီးရနေစီကန်းဖွင့်နေလုပ်တယ်ဆိုရင်အတွေ့အကြုံကစကားပြောတယ်ဒီနောက်တစ်ခါနိုင်ငံတော်အနေနဲ့လေစနီးတကျဒီရုပ်ထုပြင်ကျမ်းမာရေးဝန်ကြီးဌာနအနေနဲ့ပေါ့နော်နိုင်စင်ချပြီးတာအစစနီးတကျလေကျမ်းမာပြီးတော့လုပ်ပေးတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ